ထိုင်းလွတ်တော်မှာအမတ်နေရာအများစုအနိုင်ရထားတဲ့ Mood Forward Party အနေနဲ့မြန်မာပြည်သူတွေရဲ့အကျိုးစီးပွားနဲ့ဒီမိုကရေစီရရှိရေးအတွက်နီလန်းပေါင်းစုံနဲ့ဆက်ပြီးတော့ကြိုးပမ်းသွားပါမယ်လို့ပါတီခေါင်းဆောင်လည်းဖြစ်အမျိုးသားလုံခြုံရေးဆိုင်ရာထိုင်းလွတ်တော်ကော်မတီဥက္ကဋ္ဌလည်းဖြစ်တဲ့ Ransiman Rumi က VOA ကိုပြောပါတယ် Mood Forward Party အနေနဲ့ပါတီရည်တည်ခွင့်နဲ့ပတ်သက်လို့ထိုင်းဖွဲ့စည်းပုံအခြေခံဥပဒေတရားရုံးရဲ့ဆုံးဖြတ်ချက်ကိုစောင့်နေရတဲ့အချိန်ဖြစ်ပေမဲ့လို့မြန်မာအရေးကိုတော့ဆက်ပြီးတော့ကူညီသွားမှာပါလို့ဒီကနေ့ဘန်ကောက်မြို့ကနိုင်ငံခြားသတင်းတောက်များ CLAT FCCT မှာ Ramsey Marumi ကအခုလိုပြောပါတယ်
We have the plan of, you know, whatever scenario, and we are the party that experienced about the disaster of the party before.
သူပြောသွားတာကတော့ပါတီဖျက်သိမ်းခံရတဲ့အတွေ့အကြုံမျိုးကျွန်တော်တို့မှာရှိပြီးသားဆိုတော့တခုခုဖြစ်ခဲ့တယ်ဆိုရင်ဘာဆက်လုပ်မလဲဆိုတာကျွန်တော်တို့မှာအစီအစဉ်ရှိပါတယ်ဒါကြောင့်မို့လို့ဘလို့အခြေအနေမျိုးမှာမဆိုကျွန်တော်တို့ပါတီအနေနဲ့အစဉ်အသင့်ပြင်ဆင်ထားသလိုတစ်ချိန်တည်းမှာပဲမြန်မာပြည်သူပြည်သားတွေရဲ့အကျိုးစီးပွားနဲ့ဒီမိုကရေစီရရှိရေးအတွက်ပံ့ပိုးပေးနိုင်မှုလည်းသူစူးစမ်းသွားမှာပါအလားတူပဲထိုင်းနိုင်ငံအနေနဲ့လည်းမြန်မာနိုင်ငံကိုအကူအညီတွေပေးတဲ့နေရာမှာမဖြစ်မနေအကောင့်ထည့်ဖော်ရမယ့်မစ်ရှင်တစ်ခုအနေနဲ့ချမှတ်ဆောင်ရွက်တင်ပါတယ်လို့ဒီကနေ့ဇူလိုင်လ19ရက်နေ့ဘန်ကောက်မြို့ရဲ့နိုင်ငံခြားသတင်းတောက်များကလပ်မှာပြောသွားတာဖြစ်ပါတယ်။ထိုင်းဘန်နေအနေနဲ့မြန်မာစစ်ကောင်စီရဲ့လက်နက်ဝယ်ယူရေးမှာပါဝင်ပတ်သက်မဲ့အခြေအနေကိုထိုင်းလွတ်တော်အနေနဲ့ဘလို့တားဆီးနိုင်မလဲဆိုတဲ့အကြောင်းဆွေးနွေးပွဲကို Ransiman Rumi တက်ရောက်ဆွေးနွေးတဲ့အချိန်မှာ VOA ကိုပြောကြားခဲ့တာဖြစ်ပါတယ်ရှင်။